ရှမ်းပြည်နယ်မြောက်ပိုင်းနှမ်ခမ်းမြို့နယ်ကောင်းဝိုင်းရွာမှာအခြေပြုနေတဲ့ TNL တအောင်းပလောင်တပ်ဖွဲ့နဲ့မြန်မာစစ်တပ်ကြားဒီကနေ့မှာတိုက်ပွဲဖြစ်ပွားခဲ့ပြီးရွာသား၄ဦးထိခိုက်ဒဏ်ရာရှိခဲ့ပါတယ်။ထိခိုက်ဒဏ်ရသူတွေကိုနှမ်ခမ်းမြို့ဆေးရုံမှာဆေးကုသမှုခံယူနေတယ်လို့ဒေသခံတွေကပြောပါတယ်။ရှမ်းပြည်နယ်အပြင်ကချင်ပြည်နယ်နမတီးဒေသကစုံရွာကစစ်ဘေးရှောင်ဒုက္ခသည်တွေရဲ့အခြေအနေတွေကိုတော့ထိုင်းခြေဆိုင် view မြန်မာပိုင်းတင်းတော့နိုင်ကုန်းအင်ကဆက်တမြင်မြင်ပြီးတင်ပြပို့ထားပါရဲ့ရှင်။
ဒီမနက်9နာရီခန့်မှာသမ္မတော်ကနေထိုးစစ်ဆင်လာလို့ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်ကောင်းဝိုင်းရွာမှာတိုက်ပွဲဖြစ်ပွားခဲ့တဲ့အချိန်ဒီကိုတော့တမ်းပလောင်တပ်ဖွဲ့ PNL ပြန်ကြားရေးရာရှိဗိုလ်မှူးစိုက်ကျော်ကအခုလိုပြောပါတယ
်။နောက်ခမ်းမြို့နယ်ကောင်းဝိုင်းကြီးရွာနေမှာဖြစ်ပွားတာဖြစ်တယ်။တိုက်ပွဲကတော့ဒီလိုကြီးထားတယ်။ဒီတိုက်ပွဲကရှင်းလာတော့ပြီးဒီမနက်လည်းမြန်မာတပ်ကနန်းခမ်းမြို့မှာရှိတဲ့စံကောင်းဝိုင်းလေးကိုအဲကောင်းဝိုင်းတို့ကအနေနဲ့ဒီလိုလည်းကြီးကြီးခဏလေးရှိတယ်။အဲဒီလိုကြီးတဲ့တည်းဒီအရသာလေးရောက်ထိတာမင်းကလည်းသာမန်ဒီမှာတော့ဆင်းရဲအလိုရင်းနဲ့ဒီသူစစ်တလာပဲအင်းတလာတဲ့အတွက်ဒီခေတ်ဆိုင်တက်ဖို့ချင်ပါတော့
ဒီတိုက်ပွဲတွင်နှစ်ဖက်စီးဆိုင်မှုအခြေအနေကိုတော့အတိမပြုနိုင်သေးဘူးလို့ပုံမှုတိုက်ကြော်ကဆိုပါတယ်တိုက်ပွဲတွင်ကောင်းဝမ်းကျေးရွာနဲ့ခရင်းငယ်တို့အမျိုးသမီးတို့နဲ့မျိုးသားနှုတို့ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဒဏ်ရာရရှိတဲ့သူတွေနန်းခမ်းဆေးရုံမှာစေကူတာခံရတာဖြစ်ပြီးသူတို့ရဲ့အခြေအနေကိုတော့ကိုယ်စားသွားရောက်ကြည့်ရှုခဲ့တဲ့နန်းခမ်းမြို့နယ်ပြည်နယ်ထုတ်တော်ကိုယ်စားလှယ်ဦးအေးမောင်ကအခုလိုပြောပါတယ်
တိုက်ပွဲနဲ့ရင်စကြည့်ပြလာလည်းလည်းကြီးရကျလာတော့ဟိုအတိန်ကအပတ်စုသုံးတော့ဖလုံးထိခိုက်ကြည့်သွားတာပေါ့နော်ကလေးငယ်ကျတော့သူ့ကျတော့မှသူတို့ကမခွဲသေးဘူးညသူတို့ကအဲ့တည်းမှအဆန်ရှိမရှိသူတို့စစ်ဆေးကြည့်အောင်မယ်ဒီသားမိသုံးရတော့စိတ်တော့စိုးရင်ဆရာအကြောင်းတော့မရှိဘူးအဲ့ဒီနည်းနည်းအသက်ကြီးတဲ့ပုဂ္ဂိုလ်29နှစ်ပေါ့အဲ့ဒီပုဂ္ဂိုလ်ကျတော့ဒီမှာမှာရှိတယ်အဲ့ဒါနည်းနည်းတော့စိုးရင်ရတော့ဗျာနော်အဲ့ဒီတန်ရတဲ့ဤတဲ့သူကအခုနှံခမ်းမြို့ပြည်ပြာဆန်သေးုံမှာသေးဝါကုတနေပါလေ
ထိခိုက်တန်ရရသူ၄ဦးနဲ့ကတန်ရချင်းနေဆွေရင်ရတဲ့ကိုအောင်သိန်းကိုခွဲစိတ်ကုတပြီးရှိလို့ဆွေရင်စရာမရှိတော့ကြောင်းကိုအောင်သိန်းရဲ့ညီမဖြစ်သူမအေးလွေကပြောပါလေ
ကုန်းကြီးကြပြီးတော့ကတူကုန်းလေးတော့အချင်းကတော့မရှိနိုင်ဘူးအကုန်ကြီးတော့တိတ်ချဲအကုန်သိန်းကတော့သုံးနေရရှိရပါတော့ဒီထဲမှာရှိတဲ့ဒီပိုက်သားမှာလက်ချက်ရှိတယ်ခေါ်တော့ခိုက်စီတိတ်တော့မစိုးရင်ကတော့လို့ပြောရမှာပေါ့
ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြမသမတော်နဲ့တမ်းမလောင်တောက်ဖွဲ့တို့ကြားတိုက်ပွဲတွေအဆက်မပြတ်ဖြစ်ပွားနေတယ်လို့ဖြစ်ပွားတဲ့တိုက်ပွဲတွေတွင်အရတားတွေထိခိုက်မှုဖမ်းဆီးခံရမှုဖြစ်စဉ်တွေလည်းဖြစ်ပွားနေပါတယ်ဒေသခံပြည်သူတွေအနေနဲ့နှစ်ဖက်စလုံးတိုက်ပွဲရက်ကပြီးငြိမ်းချမ်းရေးအတွက်နိုင်ငံရေးစကားဝိုင်းမှာဆွေးနွေးကြဖို့စံသရှိနေတယ်လို့ရှမ်းပြည်နယ်ထုတ်တော်ကိုယ်စားလှယ်ဦးအေးမောင်ကပြောပါတယ
်ပြည်သူလူထုတော့ငြိမ်းချမ်းရေးတော့ဖြစ်စေချင်တာပေါ့ဗျာပြီးတော့ဒီလိုစပက်နဲ့စပက်ပြေပကတ်ရှိနေတော့ခံရတော့ပြည်သူလူထုတွေပဲလေနော်ပြည်သူလူထုကလည်းအခုကအီလန့်စာစားနေရတဲ့ဘဝလေးရောက်တယ်ဘယ်ကိုအားကိုးရမှန်းလည်းမသိဘယ်ထွက်ပြေးရမှန်းလည်းမသိဖြစ်လိုက်လို့ရှိရင်ဂျီစာနာတော့ခရရွာခဲ့ကြတာပဲအကောင်းဆုံးတော့ငြိမ်းချမ်းရေးစကားဝိုင်းမှာနှစ်ဖက်စလုံးကပြောစီချင်တာပေါ့ကွာအဲ့ဒါပြည်သူလူထုရဲ့သဏ္ဍာန်တွေပါရင်းနဲ့ရင်းချမ်းကြည့်ပါဘီရင်းချမ်းရင်းရောင်ချီကိုပဲမျော်လင့်တောင်းတနေကြပါတယ
်ဒါကြည့်ကချင်းပြည်နယ်မိုးကောင်းမြို့နယ်နမ်မတိဒေသဘက်မှာလဲကျန်ဦးကချင်းလွတ်လပ်ရေးခွင်နဲ့တပ်မတော်တို့ကြားဒီရက်ပိုင်းမှာဖြစ်ပေါ်တဲ့ပြည်ပခါတွင်ပစိတ်ရွာသားဘောင်နန်းဆာကလဲနမ်မတိပါကရေးတင်းတော်ကျောင်းနေမှာစစ်ဘေးတင်းချောင်နေရပါတယ်ပစိတ်ရွာသားစစ်ချောင်တွေရဲ့နောက်ဆုံးအချိန်ဒီကတော့နမ်မတိခရိယာတင်းတာဝန်ရှိသူဆရာတော်မတ်ကအခုလိုပြောပါတယ်
အစမှာတော့နှစ်ဖက်ကပ်ပြီးစစ်ပွဲကတော့လုံးဝဆူဆူရမရှိတော့ဘူးဒါပေမဲ့လာရဟိုဘက်ဒီဘက်မှာနေရာကြီးခါချရလို့အဲ့လိုရှားရတာပဲဒီစစ်ပွဲအချိန်ကြီးရတဲ့ဒီမှာဒီအရောက်တစ်ထောင်ကြီးတော့ရောက်ရှိခဲ့ပြီအဲ့ဒီပြန်လို့တော့အဆင်ပြေသေးဘူးလုံးဝဆူဆူရ
ပုဂ္ဂိုလ်ဆက်တဲ့နေ့မှာမိုးကောင်းမြို့နယ်နမ်မတိဒေသကစုပ်ရွာတွင်ပြစ်ကတ်မှုဖြစ်ပွားခဲ့ပြီးထောင်နဲ့ချီတဲ့ကျေးရွာသားတွေနမ်မတိပါတာရေးကျောင်းတွေမှာတိမ်းရှာခွလုံနေကြရတာပါဒီပြစ်ကတ်မှုမှာရပ်သားတွေလူထက်မနဲ့ထိခိုက်ဒေဆုံးမှုတွေရှိနေတယ်လို့သတင်းတွေပေါ်ထွက်နေပေမဲ့လည်းတိကျအတိအကျချက်မရရှိသေးပါဘူး။လက်ရှိမြန်မာအစိုးရအနေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေပေါ်ဆောင်တဲ့ရေးအတွက်တိုင်းသာလက်နက်ကန်အဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးဖို့ကြိုးပမ်းဆောင်ရွက်နေပေမဲ့လည်းဒီအနယ်လေတားမလောင်တဖွဲ့၊ရခိုင်တမတော်အေးအေး၊ကိုကတပ်ဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးဖို့ကတော့ကတ္တခံရဆဲချင်းနေမှာရှိနေပါတယ်။ပြီးကြတဲ့ရက်ပိုင်းကမြန်မာငင်းချမ်းရေးကော်မရှင်အဖွဲ့နဲ့ယွန်းအစီညီညွတ်သောတိုင်းသာလူမျိုးများဖက်ဒရယ်ကောင်စီဆွေးနွေးရေးဖွဲ့တို့တွေ့ဆုံမှုမှာအစိုးရတပ်မတော်ကလည်းတနင်္ဂနွေလို့အပြည့်အစုံဆဲကြောင်းစတင်ကြီးညာဖို့အပါအဝင်အချက်၄ချက်ကိုသဘောတူညီမှုရရှိခဲ့ပေမဲ့တိုင်းသားဒေသတွေမှာတော့ပြည်ကတိုက်ခိုက်မှုတွေဖြစ်ပွားနေဆဲလည်းဖြစ်ပါတယ်ခင်ဗျာ
။နိုင်ကွန်းအင်တင်းပေးပို့ခဲ့တာဖြစ်ပါတယ်။